ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာဒီရက်ပိုင်းအတွင်းအစိုးရတပ်မတော်နဲ့ ကျွန်တော်မိုးစော်ပါကြောင်မဲမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့
ကူကတော့အဲ့ဒီပန်လော့ကြီးရွာပေါ့နော်ပန်လော့ကြီးရွာမှာဟိုလွင်အနေရာလောက်ရောက်ရှိနေတယ်အဲနောက်ပြီးသတိဆောင်ကဟိုအောင်မင်္ဂလာဓမ္မယုံပေါ့နော်အောင်ဓမ္မယုံမှာတခုချိန်ကြီးကတော့အပိစင်းက330ရှိတယ်ကသုံးရ330ကျွန်တော်တို့အခုလာကြည့်နေကြဗျဒီကနေ့မနေ့ကတော့ပန်ချင်းကြီးရွာအတွင်ပြစ်ခတ်မှုကြောင့်ရွာသားတဦးတေဆုံးပြီးတဦးထိခိုက်ခဲ့တဲ့အကြောင်းကိုအခုလိုဆက်ပြောပါတယ်ဟိုလက်နဲ့
ကတည်ဆုံးသွားတာမျိုးတန်းဟိုမှာအခုတန်ရာရနေတာကမျိုးသမီးပေါ့နော်ပန်းကျင်ရွာပေါ့နော်ပန်းကျင်ရွာပေါ့ဒီမနေ့ပိုင်းမှာဖြစ်သွားတာကအဲ့ဒါကစက်မလို့စစ်ချောင်းကရွာထဲရောက်လာတယ်ရွာထဲရောက်လာပြီးတော့အမှပြစ်ခတ်သွားတယ်လို့သိရတယ်က
ပန်းကျင်ရွာပြစ်ခတ်မှုမှာတည်ဆုံးသွားသူဟာလုံးစုခေါ်အသက်56နှစ်အရွယ်အမျိုးသားဖြစ်ပြီးဒဏ်ရာရသူကတော့နန်းဆန်ခေါ်အသက်55နှစ်အရွယ်အမျိုးသမီးဖြစ်ပါတယ်ဒဏ်ရာရသူကိုကြောင်မဲဆေးရုံကိုပို့ဆောင်ထားပါတယ်ကျမတော်တရင်မှန်ပြန်ချာရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ဒီအပိုင်းအတွင်းကြောင်မဲမြို့နယ်အတွင်းမှာ RCSS တပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားတာရှိကြောင်း VOA ကိုပြောဆိုပေမဲ့ဒီကနေ့တိုက်ခတ်မှုနဲ့ပတ်သက်ပြီးတိကျပြောဆိုတာမရှိပါဘူ
းအဲ့ဒီဘက်မှာတော့ကျွန်တော်တို့ဒီ RCSS SSA နဲ့26ရက်နေ့ကကျွန်တော်တို့ထိပ်တွေ့မှုဖြစ်ပွားကြတာရှိတယ်ပုံဝိုးဘက်ပေါ့အဲ့ဒီဘက်မှာထိပ်တွေ့မှုဖြစ်ပွားကြတာရှိတယ်အဲ့ဒီနေရာလေးမှာပဲဟို26ရက်နေ့တည်းနော်ဆက်အားရနေတာတကယ်ကျွန်တော်ဖြစ်သွားကြတာရှိပါတယ်ဗျာကြောင်မဲမျိုးနဲ့အတွင်းမှာဖြစ်ပါတယ
် RCSS ကပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းအောင်ခေကတော့26ရက်နေ့မှာကြောက်တဲ့နိုင်ငံတကာမွေးရစေဝါတိုက်ဖြစ်ရေးနေ့မှာသူတို့လှုပ်ရှားနယ်မြေတွေမှာပြုလုပ်မဲ့မွေးရစေဝါမိရှုပွဲအခမ်းအနားမှာလုံခြုံရေးပေးဖို့အတွက်သူတို့တက်တွေကိုကြောင်မဲမျိုးနယ်မှာစုယုံခဲ့တာရှိခဲ့ကြောင်းဒီအတွက်တက်မတော်ကိုလည်းအကြောင်းကြားခဲ့ကြောင်းဒီလိုစုယုံလာတဲ့တက်ဖွဲ့တွေနဲ့တက်မတော်အကြားမှာဒီလ25ရက်နေ့နဲ့28ရက်နေ့မှာတိုက်ပွဲဖြစ်ခဲ့ကြောင်းပြောပါတယ်။28ရက်နေ့မှာတော့တိုက်ပွဲ3ချိန်ဖြစ်ခဲ့တယ်လို့အခုလိုဆက်ပြောပါတယ်
။28ရက်နေ့ရောက်လာခါပြတ်တော့အကြက်တပ်ဖွဲ့တွေကမိသွာဖြစ်စီမိချွခနာကအပြန်သူ့နေရာနဲ့သူပြန်ပြတဲ့ခါမှာသမတော်လှုပ်ရှားရင်းနဲ့အဲနောက်ထပ်စိတ်တိုက်တိခတ်မှုနည်းနည်းပါးပါးဖြစ်ခဲ့ပြန်တော့ဘောနော်တစ်ချက်ချင်းနေ့မနေ့က3ခါဖြစ်ခဲ့တော့ဗောဒါပေမဲ့အကြည့်ကျတိုက်ပွဲလို့လည်းမဟုတ်ဘူးကိုကူကိုကာကွယ်တိခတ်တဲ့တဘောနဲ့အမျိုးရဲ့ဖြစ်သွားတော့ဗောနော်
ဒီထိတွေ့တိုက်ပွဲဖြစ်ပွားတာတွေကိုဆက်ဆံရေးယုံကတဆင့်ဖြည့်ရှင်းဆောင်ရွက်နေကြောင်းလည်းထည့်သွင်းပြောကြားပါတယ်။အစိုးရတက်မတော်နဲ့ RCSS အကြားမှာဇွန်လစမ်းပိုင်းကလည်းရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဆက်ခရိုင်အတွင်းမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားတာဟာ RCSS တပ်ဖွဲ့တွေနေမြေကျော်လွန်လှုပ်ရှားတာကြောင့်လို့တက်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီရပိုင်းအတွင်းမှာရှမ်းပြည်နယ်ကြောင်မဲမြို့နယ်အတွင်းတိုက်ပွဲဖြစ်ပွားသလိုရခိုင်ပြည်နယ်ဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီတိုက်ပွဲတွေကတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးသရုတ်ဒအစည်းအဝေးအတွက်ပြင်ဆင်နေချိန်မှာဖြစ်ပွားတာပါ။ကျွန်တော်မိုးစောရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။